ချင်းပြည်နယ်ဖလန်းမြို့မှာအာဏာရှင်ဖိဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်နေတဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီကနေမနေ့ညပိုင်းကဖမ်းဆီးသွားပါတယ်စစ်ကောင်စီတပ်တွေနဲ့စီးရဲတင်မာနေတဲ့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ကနေတင်ညာရေးဝန်ထမ်းတွေစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖိအားပေးလာတဲ့ပုံမှာတုံ့ပြန်လာတယ်လို့ဒေသခံတွေကယူဆနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကကြောက်ကြောက်ပေးပါအောင်ခင်ဗျာ
စစ်တကအာဏာသိမ်းပြီးတဲ့နောက်ချင်းပြည်နယ်ဖလန်းပါဝင်မြို့တွေမှာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတော်တော်များကအာဏာရှင်ဖိဆန်ရေးပပူပေါင်းဆောင်ရွက်ရေးစီဒီအန်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်ဆန္ဒပြမှုတွေနေနေခံရပြီးတဲ့နောက်စီအေယာကုကံလှုပ်ရှားမှုတွေရှိလာပေမဲ့လည်းတချို့ကစီဒီအန်လှုပ်ရှားမှုတွေကိုဆက်လုပ်နေကြဆဲဖြစ်ပါတယ်မနေ့ကတော့ဖလန်းမြို့နယ်အတွင်းကစီဒီအန်လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ကြောင်းဒေသခံတို့ကအခုလိုပြောပါတယ်
ပရိယာနဲ့နေ့နေ့နောက်ပရိယာနဲ့ဆန်းဖမ်းနေတယ်လို့ဆိုကြတယ်။ခုနကြီးရလို့တော့ခံမှန်းတာပေါ့လေ။ပညာရေးဝန်ထမ်း၄ယောက်၊ဆန္ဒကတော့ဒီစစ်နိုင်ရကြယောက်၊ခေမျောင်းကကြယောက်၊စစ်တွေးရကြယောက်အဲ့လိုအကုန်လုံးကမိတမီတွေရှိတယ်။ခုနကဆလုံးက။ရဲစခန်းကတော့တော့ပြီးတယ်။တိခွင့်မရသေးလို့ဒါမှပြောလို့တော့အဆင်မပြေသေးဘူးပေါ့
။မနေ့ကအဖမ်းဆီးခံရတာ၈ဦးရှိပြီးတော့အဲ့ဒီတွေက CDM မလုပ်တဲ့ကြောင်းဆရာမကြီးတူကိုတော့ပြန်လွှတ်ပေးခဲ့တယ်လို့မျိုးကန်တူကပြောပါတယ်။အခုလို CDN လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေကိုဖမ်းဆီးရလို့ရဲ့ပေါ်ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ဖမ်းဆီးကတော့အများကြီးရဲ့အကျမှရေးဒီကတော့နည်းနည်းလုံနိုင်ကြတဲ့လူတွေလက်ချင်းထောက်တဲ့ပုံစံမျိုးနဲ့လက်ဖမ်းနေတဲ့ပုံစံမျိုးဖြစ်တယ်ဒီကတော့သူတို့ရဲ့ရုပ်မှားမှုပဲလားဘာဖြစ်လို့လဲဆိုတော့အစိုးရရဲ့နေရာရပ်ဆိုင်မှုကိုစစ်ကောင်စီရဲ့နေရာရပ်ဆိုင်မှုလိုအပ်တဲ့အတွက်တောင်းလို့တဲ့အချိန်မှာသူတို့ကဖမ်းမျိုးပေါ်ကချင်းထောက်တာဖြစ်တယ
်ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကချင်းမျိုးသားအဖွဲ့ချုပ် CNO CNDF ဘက်ကနေဖလန်းမျိုးရှိပညာရေးဝန်ထမ်းတွေအနေနဲ့အာဏာရှင်အောက်မှာတာဝန်ထမ်းဆောင်နေတာကိုချက်ချင်းရက်ဆိုင်ပြီးတော့လူလူနဲ့ပူးပေါင်းမှုတိုက်တွန်းခဲ့ပါတယ်။တကယ်လို့ဆက်လက်သစ္စာခံနေမယ်ဆိုရင်လိုအပ်သလိုပြင်းထန်စွာအရေးယူသွားမယ်လို့လည်းသတိပေးထားပါတယ်။အခုလိုထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီဘက်ကထုတ်ပြန်တဲ့သဘောနဲ့ CDM ဝန်ထမ်းတွေကိုဖမ်းဆီးတာဖြစ်ပြီးတော့အခြေအနေတင်းမာလာမယ်လို့လည်းဒေသခံတွေကယူဆကြပါတယ်။
တကယ်လို့သူတို့ဖမ်းတာတွေကရိုးရိုး CDM လို့ပြီးမှသူတို့ဖမ်းခံရတာဆိုတော့သူတို့တန်ပြန်ဖမ်းတယ်လို့ပဲကျွန်တော်တို့ကရှင်းတယ်ဒါကြောင့်အဲ့လိုမျိုးဒီ CDM ဝန်ထမ်းတွေကိုဖမ်းနေမယ်ဆိုတော့ဒီတအားကိမဖို့ပဲရှိတော့တယ်ဟုတ
်ဖလန်းမျိုးနယ်အတွင်းမှာစစ်ကောင်စီတပ်နဲ့ချင်းမျိုးသားကာကွယ် CNDF တပ်ဖွဲ့တွေကြားစီးရဲတင်းမာနေစေပဲလို့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်မနေ့ကတော့ဖြစ်တယ်7နှစ်7နှစ်ကြာလောက်ဖြစ်နေကြောတယ်7နှစ်ခွဲ7နှစ်တော့ကြာနေတစ်တဲ့နေရာအဲ့ဒီဘားလုံးနဲ့ဆောင်လိုက်ကြာလောက်မှာမနေ့ကတော့တပ်ဖွဲ့ငါးလောက်တော့ကြာနေပြောတယ်စစ်ကောင်စီကသူတို့ထိုးစစ်ရှင်နေကြတာပဲဗျပြန်ကျက်ပတ်ပြီးတော့သူတို့တနေရာပြီးတနေရာထိုးစစ်ရှင်နေကြတာဟုတ်ကဲ့
ဖလန်းမျိုးနဲ့ဘားလုံးနဲ့ဇောင်းလိုင်းတက်ပွဲမှာစစ်ကောင်စီတပ်ကတိုက်ခိုက်မှုတွေရှိနေတယ်လို့ချင်းကဝေအဖွဲ့ဘက်ကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူးဖလန်းမျိုးနဲ့တွင်ကတိုက်ပွဲအခြေအနေတွေနဲ့ CDM ဝန်ထမ်းတွေကိုဖမ်းဆီးတဲ့အကြောင်းတွေကိုသိရှိဖို့အတွက်စစ်ကောင်စီတုံးငွေရကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မျိုးနယ်တော်တော်များများမှာစတဲ့ဆန္ဒပြခဲ့ကြရမှာတော့စစ်တပ်ကနေအချက်ပတ်နေနေမှုတွေဖြစ်ပွားခဲ့ပြီးလက်နက်ငယ်ဒေါ်လာလာကြတာဖြစ်ပါတယ်ဒါအပြင်အာဏာရှင်ဖိဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်နေကြတဲ့ဝန်ထမ်းအများပြားဟာလည်းအိန္ဒိယနယ်စပ်နဲ့တခြားဘေးလွတ်ရာတွေမှာထွက်ပြေးတင်းကျပ်နေကြပါတယ်ခင်ဗျာ